သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တလိုင်းပြီးတလိုင်းလာမယ်ဆိုပြီးပြည်သူတွေကြားအပတရားအပေးမျှော်လင့်ခဲ့ကြတယ်တစ်တုံညာနှစ်ခွန်စစ်စည်းဟာဒုတိယလိုင်းအနေနဲ့ဇွန်လ25ရက်မှာထပ်မံစတင်ခဲ့ပါတယ်အဲ့ဒီလိုစတင်ပြီးတပတ်တာအတွင်းတအောင်းအမျိုးသားလူမျိုးရေးတမတော် TNLA နဲ့ပူးပေါင်းတပ်တွေဟာနောက်ချုံမြို့နယ်မိုးမိတ်မြို့နယ်တို့မှာစစ်ကောင်စီတပ်တွေနဲ့တိုက်ပွဲပြင်းထန်ခဲ့ပါတယ်။စစ်ကောင်စီတပ်ရဲ့အမှတ်၁စစ်စင်ရေးကုတ်ကဲမှုဌာနချုပ်စကခ၁လက်အောက်ခံချီမြန်တပ်ရင်းတွေဖြစ်တဲ့ခမရ112နဲ့115တပ်ရင်း636ဒုံးတပ်ရင်းတွေနဲ့တိုက်ပွဲတွေပြင်းထန်ခဲ့တာပါလက်ရှိအချိန်အထိမှာပဲရှမ်းပြည်နယ်မြောက်ပိုင်းအတွင်းကနောင်ချိုကြောက်မဲတီဘောနဲ့မုံမိတ်မြို့ဒေသတွေမှာ TNLA ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်ဖွဲ့တို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပါတယ်။တပတ်တာအတွင်းမှာပဲစစ်ကောင်စီတပ်စခန်း30ထဲမှနဲ့သိမ့်ပိုက်ချနိုင်ခဲ့တယ်လို့ TNLA ရဲ့လူမှုကွန်ရက်စာမျက်နှာကနေထုတ်ပြန်ထားပါတယ်။နောက်တစ်ကြိမ်ပြန်စတင်လာတာကတော့စစ်ကောင်စီရဲ့ထိုးစစ်ဆင်မှုတွေကြောင့်ဒေသခံလူလူရဲ့လုံခြုံရေးကိုကာကွယ်ချင်တာကြောင့်ဖြစ်တယ်လို့တောင်မြတ်သားလူမျိုးရေးတပ်မတော် TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေရီဦးကပြောပါတယ်
။လက်ရှိပြောနိုင်တာကစစ်ကောင်စီကကျမတို့ဒီရှိရာစခန်းတွေမှာပေါ့နော်ထိုးစစ်ဆင်တိုက်ခိုက်တာမျိုးကြောင့်ကျမတို့ဒီနောက်ပတ်တိုက်ပွဲပြန်ဖြစ်တာဖြစ်ပါတယ
်။ဒီထူးခြားနှစ်ခွန်စစ်စင်ရဲ့ပိုင်းနဲ့ဒီကျမတို့ရည်ရချက်ကတော့ဒီနံပါတ်၁တစ်ချက်ကဒီစစ်အာဏာရှင်စနစ်အမိဖြတ်တပ်ဖြတ်ဖို့ရင်နံပါတ်၂ကဒီကရီတာခံလူထုရဲ့လုံခြုံရေးကိုကာကွယ်ခြင်းဖြစ်ပါတယ်။အဲကြောင့်မို့ဒီအယူအချက်နှစ်ခုကို counter ဖို့ကျမတို့ကဒီတတိယနှစ်ခုစစ်စင်ကြီးကိုပြန်လည်ပေါ်ဆောင်ခြင်းဖြစ်ပါတယ်
။တစ်တုံညာနှစ်ခုစစ်စင်ကြီးဟာပြီးခဲ့တဲ့နှစ်အောက်တိုဘာလ28ရက်မှာစတင်ခဲ့တာပါ။နှွေဦးတော်လိုင်းရေးကာလအတွင်းစစ်ကောင်စီကိုအင်အားအကြီးမားဆုံးစစ်မျက်နှာအကျယ်ပြတ်ဆုံးဖွင့်ပြီးထိုးစစ်ဆင်နိုင်ခဲ့တဲ့စစ်စင်ကြီးလို့လည်းဆိုကြပါသေးတယ်။တစ်တုံညာနှစ်ခွန်ဟာရှမ်းပြည်နယ်မြောက်ပိုင်းမှာစတင်ခဲ့တဲ့စစ်စင်ကြီးဆိုပေမဲ့တနိုင်ငံလုံးကကြော်လန်ရေးအဖွဲ့တွေကိုကူးဆက်ပြန့်နှံ့စေတဲ့စစ်စင်ကြီးတစ်ခုဖြစ်ခဲ့ပါသေးတယ်။တော်လန်ရေးအင်အားစုတွေဘက်ကအင်အား2000ကျော်လောက်စုပေါင်းတိုက်ပွဲဝင်ခဲ့တယ်လို့ရှမ်းပြည်နယ်မြောက်ပိုင်းရခိုင်ပြည်နယ်နဲ့ကရင်ပြည်နယ်တွေမှာစစ်ကောင်စီရဲ့စခန်းပေါင်း300ကျော်နဲ့မြို့ပေါင်း30နီးပါးကိုရာယူသိမ်းပိုက်နိုင်ခဲ့တာပါ။ဒါအပြင်လက်နက်ကြီးလက်နက်ငယ်တွေရရှိခဲ့တာမို့ပြည်သူတွေအပတရားအခြေနဲ့ခဲ့ကြတဲ့စစ်စင်ရေးကြီးတစ်ခုအဖြစ်အမှတ်ကျောက်တင်ခဲ့ပါတယ်။အဲဒီနောက်မှာတရုတ်နိုင်ငံကဂျာဝင်စစ်ဆက်ညှိနှိုင်းမှုကြောင့်အခုနှစ်စကတည်းကမြောက်ပိုင်းညီနောင်တွေဟာစစ်စင်ရေးကိုရပ်တန့်ခဲ့ပါတယ်။လက်ရှိတိုက်ပွဲတွေပြန်လဲစတင်လာချိန်မှာတော့ဒေသခံအများစုဟာဘေးလွတ်ရာကိုတိမ်းရှောင်နေကြရတယ်လို့နောင်ချိုဒေသခံအမျိုးသမီးတူကဆိုပါတယ
်။နောင်ချိုမှာတကယ်မှနေလို့မရဘူး။အခုကအဲတမောကန်ကြီးဘက်ကိုရှောင်နေတာကျမတို့တွေကြီးမှရှောင်တာတော့အမလေးအထောင်ချီတောင်ချီမမလေးမလေးကန်ကြီးတောင်မှအမအိမ်ကြီးတောင်မမြင်ရတော့အမနေရာတကားပြီးနေတယ်။သူများလမ်းပေးမှာအိတ်တဲ့ဒီပဲရှိမိုးကတဲနေတဲ့ထိုးမှအိတ်တဲ့ဒီပဲရှိအိမ်သာတဲမဲနေရလည်းမရှိရေရလည်းမရှိအဲ့လိုမျိုးဒုက္ခရောက်တာတော့အမျိုးမျိုးရှိတာပေါ့ဘုံဒီတောင်းနေလည်းပြေကျသွားလို့ဒုက္ခတွေရောက်လို့အမှဒီများအိမ်ပါလေပြန်အပူကြီးတောင်းမှအမှမိုးကတဲနေလည်းထိုးတဲ့လူတွေလည်းထိုးဟိုမင်းညဆိုရင်ဗာလဲအဲ့လိုမြောက်ရောအချင်းမပါတဲ့လူတွေရောပြုလို့ရှိရင်ဒီဗာလဲဟိုဘလိုပြောမလဲမိုးကမပါတဲ့လူတွေရောမြေကြီးရှင်ပေါ့မိုးတော်ထဲမှာနေရတဲ့လူတွေရောအဲ့လိုမျိုးအမျိုးမျိုးပေါ့အဲ့လိုမျိုးတွေမြင်တွေ့နေရတာလေ
တစ်တုံညာနှစ်ခုစစ်စီရေဟာတရုတ်ရဲ့ဂျာဝင်စစ်ဆက်မှုကြောင့်ရပ်တန့်ခဲ့ရပေမဲ့တော်လိုင်းရေးတပ်ဖွဲ့တွေအနေနဲ့ရှမ်းမြောက်ဒေသအတွင်းကမြို့ပေါင်း18မြို့ကိုသိမ်းပိုက်ထားနိုင်စေဖြစ်ပါတယ်။အဲ့ဒီလိုသိမ်းပိုက်ထားနိုင်တဲ့အခြေအနေကိုဖော်ဆောင်နိုင်ခဲ့တာကြောင့်လဲနှွေဦးတော်လိုင်းရေးအစုဖွဲ့တွေတသမကစစ်အာဏာရှင်စနစ်အောက်ကလွတ်မြောက်လူသူတိုင်းအတွက်လမ်းစာဖြစ်ခဲ့တာပါလက်ရှိဒုတိယလိုင်းမှာတော့စစ်ကောင်စီတပ်တွေဟာလက်နက်ကြီးလက်နက်ငယ်လေယာဉ်တွေနဲ့တိုက်ခိုက်ရုံသာမကဒရုန်းတွေနဲ့ပါတိုက်ခိုက်ပစ်ခတ်ခဲ့ပါတယ်။အဲ့ဒီလိုပစ်ခတ်ခဲ့တဲ့အခါမှာလဲတိုက်ပွဲမဖြစ်ပွားတဲ့နေရာတွေစီမကြာခဏထိမှန်ခဲ့တာကြောင့်ဒေသခံအများစုဟာဘေးလွတ်ရာကိုရှောင်ပြေးနေကြရတာပါ။ကြောင်မဲဒေသခံစတလသားအွယ်ကလေးတူရဲ့မိခင်ဖြစ်သူကတော့ကြည်တွေပုံစံတွေကိုတင်ဆောင်ရင်အချိန်ချင်းစစ်ပြီးရှောင်ခဲ့ရသူလည်းဖြစ်ပါတယ်
မိမတို့ကြတော့စိုက်ပွဲစားဖြစ်တဲ့နေရာပဲစားပြီးတော့ဆူဆောင်နေနဲ့လာနေလေတာမင်းကြမှာလာနေရအဲ့မှာနေပြီးတော့တောင်းရတော့တယ်နဲ့အခုညီမတို့အညာကြတော့အဆင်မပြေလည်းမဟုတ်ဘူးလို့ပြောမှလည်းမြို့နဲ့အရန်နေတာတော့အခုညီမတို့ခုတင်ဖုန်းကြမှာပြန်လာရှောင်းတယ်အဖေမှာတော့လေရင်တွေကအဖေပဲတော်တော်ဖူတီပြကြတယ်အကြောင်းမလို့အကောင်လုံးတရက်ွက်လုံးဆစ်ဆောင်လို့များတယ်။ဒီမျိုးကလေးအတွက်ကျတော့ဘယ်လိုပြောမှလဲဆေးဝါးတွေပါညာတော့လူတဲ့လူမရှိတော့ကလေးနေမကောင်းလဲကိုကရတဲ့နီးလဲတော့လုပ်ပေးရတာပေါ့နော်။အခုဆိုရင်လည်းကလေးဆိုရင်လည်းဖြားတယ်ဒါပေမဲ့ကိုကကိုချမဆေးလေးပါလေးကိုအမြဲတမ်းဆောင်ထားတော့ကိုအတွက်တော့အဆင်ပြေတယ်ပေါ့နော်။ဂျန်တဲ့မိသားစုတွေအတွက်ကြတော့ကလေးမိခင်တွေအတွက်ကြတော့အမျိုးစေဝါးတွေပါညာလာလှပေးတဲ့လူရှိဘူးမြို့ထဲလည်းပြန်လို့အဆင်ပြေတဲ့အခါမျိုးကြတော့အခက်ခဲတော့တွေ့တာပေါ့
။ဂျီလိုပြင်းထန်တဲ့တစ်တုံညာနှစ်ကွန်စစ်စင်ရေးဒုတိယအလိုင်းရဲ့တိုက်ပွဲတွေကြာဒေသခံပြည်သူတွေဟာနေ့စဉ်ပေးလို့ရကိုတင်ဆောင်နေကြရပါတယ်။ကြောင်မဲမျိုးကဒေသခံတွေနဲ့ဆိုင်ကယ်တွေနဲ့တင်းရှောင်ကြသူတွေရှိသလိုတနေ့ကိုမော်တော်ကားရာချင်းနဲ့ဘေးလွရာကိုပြေးလွားနေကြရသူတွေလည်းများပါတယ်။ဒါပေမဲ့မြင့်တက်နေတဲ့ကုန်စည်နှုန်းအခြေအနေတွေကြာတချို့ဒေသခံတွေကတော့တိုက်ပွဲတင်းရှောင်ဖို့လိုင်းကားငှားစီဖို့တောင်ခက်ခဲနေကြတာပါ။တက်လာတဲ့လောင်စာဆီသေးတွေကြာစစ်ဘေးတင်းရှောင်မဲ့မြို့ရင်းကဒေသခံတွေကိုမြို့ပြင်ထိတာပို့ဆောင်ပေးနိုင်တယ်လို့စစ်ဆောင်ရေးကူညီဆောင်ရွက်ပေးနေတဲ့ကြောင်မဲမြို့ခံအမျိုးသားတူကပြောပါတယ
်။ဆီရတချို့နေရာလဲဝယ်မရဘူး။ချိုးဖန်နေရာလဲပိတ်လိုက်ပြီ။ဖူးရင်တော့ဆီဖန်ပိတ်ထားတာတော့ဘာလို့ရှိချင်။ဒါပြိုင်တာကားကတော့တချို့ခွင့်နဲ့ဆီဖန်ရတော့လည်းစားပြီးတော့ရောင်းပေးရပေါ့။ကြောင်မဲနေအိမ်နဲ့နေဥမာကြီးရနေအိမ်ကိုပြန်ချင်းတယ်။ဝင်တော့တော့ဒီဝင်းတော့လဲဝမ်းမပို့ပေးနိုင်ဘူးပေါ့။အော်ဥမာဝတ္တူတော့ပို့ပေးတော့ဒီကျန်တဲ့လူတွေအတွက်ကလည်းဟိုကအူညီလေးရတို့တုံးတဲ့လူတော့မဟုတ်လေကျန်တဲ့လူတွေလိုအပ်လာဆိုတော့လေဥမာကြီးရတိသွားမယ်ဆိုတော့တခါလေနေ့တစ်ပိုင်းတော့သွားကြပြီနေ့တစ်ပိုင်းထိကြသွားတော့ကျန်တဲ့လူတွေအူညီဖို့ကတော့ဟိုဖြစ်သွားတယ်ဘုနောက်နေသွားတော့ခက်ခဲကတော့တမဟိုကဥမာတဲ့ကြီးဒီပိုင်းကလေဟိုကကြာမှာတော့ဥမာဝတ်တိုက်ဝဲကြတဲ့မှာရောက်မှာတော့အဲအမျိုးတွေတော့ပဲဆိုးရင်ရတာပေါ့သူတို့ဖြစ်နေပေါ့တဲ့ဗီဒီယိုလေးဆိုးရင်တော့ဟိုကဒီကြောင်းရှင်တော့အမျိုးသားကွန်ကြီးပေးရတာပဲဒေါက်တာဘွဲကျမ်းမဝမ်းမှာပေါ့လေချင်းနေဖောက်မိမှာပေါ့နော်ချင်းနေနဲ့အေးဆေးမှာပဲအဲဟိုတော့အလန်ချင်းကားမှဟိုဟာအလန်ထူလေးထောက်ပြီးမှသွားကြတာပေါ့
ပြင်းထန်နေတဲ့တိုက်ပွဲတွေကြာကစစ်ဆောင်ဒေတာကန်တွေဟာလူသားချင်းစာနာထောက်ထားမှုအကူအညီတွေလိုအပ်နေပေမဲ့စစ်ကောင်စီကဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်တောက်ထားတာကြောင့်ချိတ်ဆက်ဖို့လက်ခံရရှိဖို့မလွယ်ကူလာပါဘူးစစ်ကောင်စီကဆက်သွယ်လိုင်းဖြတ်တောက်တာဒေသခံတွေရှိတဲ့နေရာကိုလက်နေကြီးပစ်တာအပြင်လေရင်နဲ့ဘုံကျဲတာတွေကိုပြုတ်လုခဲ့ပေမဲ့လည်းစစ်စင်ကြီးကတော့အရှိန်မြင့်နေစေပါတဖန်ပြန်စတင်လာတဲ့ဒီစစ်စင်ကြီးကပထမအချိန်တုန်းကလိုတရုတ်ကထောက်ခံမှာမဟုတ်ပဲကာကွယ်ရေးအင်အားစုတွေအတွက်ဖိအားတွေဖြစ်လာနိုင်တယ်လို့ပြောလာသူကမဟာဗျူဟာနဲ့မူဝါဒလိလာရေးအဖွဲ့တင်နန်းရီယာဒါရိုက်တာဦးအောင်သူငိမ့်ပါပ
ထမဆုံးတင်းစုံညာနှစ်ခွန်စစ်စင်ရေးဆိုပြီးတော့ပထမပွဲဖြစ်တယ်ပေါ့နော်ဖြစ်တဲ့အချိန်မှာတော့သူတို့ကဒေချာပြင်ဆင်မှုရှိတယ်နောက်မဟာမိတ်စုဖွဲ့မှုရှိတယ်ထွက်လာကြတဲ့ဟိုကကြီးညာချင်းနဲ့သူတို့ရဲ့မစ်ရှင်ကပါသူတို့ရဲ့လိုလားချက်ကပါစသဖြင့်ရှိတယ်ပေါ့နော်ဆိုတော့အခုအချိန်မှာကျတော့ဒုတိယအနေနဲ့ကဟိုထွက်လာတာကကြည်ရင်တပ်ပေါင်းစုသဘောမဆန်ဘူးဘလောင်နဲ့တချို့ PDF အဖွဲ့တွေပဲပါတယ်ပေါ့နော်။အခုခုနပြောသလိုသူတို့ရဲ့ရည်မှန်းချက်မစ်ရှင်ပါညာဒီလိုကြီးညာချက်မျိုးလည်းသိမတွေ့ရဘူးပေါ့နော်။ဆိုတော့နောက်တစ်ခုကတော့အကြောင်းပြချက်ကတော့သူတို့ပြောတာကဥစား hygiene သဘောတူညီချက်ကိုချိုးဖောက်လို့သာသူတို့ပြန်ပြီးတော့ထိုးစစ်လုပ်ရတယ်ပြောတယ်ပေါ့နော်။သိခိုင်နှုံတဲ့အနေထားတော့မရှိဘူး။ဆိုတော့အဲ့တော့ဒီအနေထားမှာတော့ကျွန်တော်မြင်တယ်ဟိုသိအများကြီးတော့မျောလင်တာလို့ရမယ်လို့မထင်ဘူးအများကြီးဆိုတာပဲဟိုထိုးစကြီးကြီးဖြစ်လာမယ်စသဖြင့်ဒီလိုဘာကောင်းလဲပို့ပြီးတော့ရှစ်ပွဲတွေကျင်းပြလာမယ်လို့မထင်ဘူးကျွန်တော်ထင်တဲ့အချိန်တစ်ခုမှာတော့ရပ်သွားမယ်ထင်ပါတယ်
ຫນွေဦးတော်လာရေး၃နှစ်ကျော်ကာလအတွင်းမှာတက်တုံညာနှစ်ခွန်စစ်စီဟာဒီမိုကရေစီခီးလန့်ရဲ့အစတခုလို့ဆိုနိုင်ပါတယ်ရှမ်းပြည်နယ်ကစားလို့ချင်းကရင်နီရခိုင်ကချင်းတို့အထိတိုက်ပွဲအတန်တွေတော်တော်ညံခဲ့ပါတယ်လက်ရှိစစ်စင်ရေးဒုတိယအလိုက်မှာလည်းညစ်တတူဝတိုက်ပွဲတွေကြာအောင်ပွဲစကလုံးတွေထွက်ပေါ်လာဖို့ပြည်သူအများစုကယုံကြည်မှတ်ယူနေကြစေပါဒီသတင်းဆောင်မကိုတန်လွင်ခက်ခပေးပို့ထားတာဖြစ်ပါတယ်
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင်။
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ